ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမေယူမြစ်တွင်ရေချောင်းသွားလာခွေကိုတမရော်ကလည်းကန့်သတ်ထားတဲ့အတွက်ဒေသခံတွေအခက်တွေ့နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။စည်ရပတိပကဖြစ်ပွားနေစေရတိတောင်မြို့နယ်ကမေယူမြစ်တဲမှာရေချောင်းသွားလာမှုတွေကိုတမရော်ကကန့်သတ်စစ်ဆေးမှုတွေကြောင့်သွားရလာရေးအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာအ धिक ဆက်သွေးရေးလမ်းကြောင်းတစ်ခုဖြစ်တဲ့ရေချောင်းခရီးမှာအကန့်သတ်တွေကြုံနေရတာတလကျလောက်ရှိနေပြီလို့လည်းရတိတောင်မြို့နယ် CD ပြင်ချေးရွာကဒေသခံတူကပြောပါတယ
်ဒေသခံမယ်ကနေပြီးတော့ဖိတ်ဆိုထားလိုက်တာပေါ့အဲစက်မတော်ရေကလည်းခုဆိုရင်ဒလာချလာပြီးဒီမေယူကြီးကိုဖိတ်ထားတော့ဒီရတိတောင်မြို့နယ်ရပ်ဖတ်ပိုင်းကဒီဘူးတီတော်မြို့နယ်ရေလန့်ကြီးတွေကိုဖိတ်ထားတာပေါ့
ရေချောင်းတော်လာမှုကိုကန့်သတ်ထားတဲ့အတွက်ရတိတောင်နဲ့ဘူးတီတော်မြို့နယ်တွေမှာဂုံစီစစ်စစ်မှုတွေကြဆင်းရကဂုံစီနှုံကြီးမြင့်မှုသာခံရတယ်လို့လဲဘူးတီတော်မြို့ခံကုဝင်းနိုင်ကပြောပါတယ်
မြေမြေကြောင်းချင်းမှာကမြန်မာတက်မတော်ကတဲ့တင်ကမြေကြောင်းတစ်ချောင်းမှာဝင်ဆောင်နေချတာလေအဲ့ဒါမှာကျွန်တော်တို့ကုန်စည်စစ်နေတဲ့မော်တော်ပေါ်တွေကင်းပေါ်တွေကမတော်ရတော့ဘူးအဲ့လိုမျိုးကြောက်နေပေါ့လေကြောက်ကြတာကအဲ့လိုမျိုးပြစ်ခင်ရမှာပေါ့ကုန်စည်မှုတွေကတားတဲ့တယ်ကျွန်တော်တို့ကဥစဉ်မစဉ်မိန်တော်မရဘူးကျွန်တော်တို့ကဒီမဟာတန်လန်းကရနေတဲ့မိန်ကိုစေလာပိုင်းစစ်ချင်းတွေကပေါ့လေအဲ့ဒီကနေပြင်းနေတာဒီနေ့ရှိပြီပေါ့လေ
ရေချောင်းခီးရေးသွားလာတွေကန့်သတ်ထားတဲ့အတွက်ကုန်စည်နှုံကြီးမြင့်မှုပြဿနာဖြင့်ကျမရေးကိစ္စလိုအခြေခံလိုအပ်ချက်တွေမှာလည်းအခက်ခဲတွေ့နေရတယ်လို့ဘူတီတော်မြို့နယ်ခွန့်ဆုပ်ရွာသူမတ်ခင်မျိုးအေးကပြောပါတယ်
ဟုတ်ကဲ့ပါကုန်စည်နှုံမြင့်ချလာအခြေအနေရှိပါတယ်ဒီမှာဒီလိုမျိုးဆိုလို့ရှိရင်ဟိုစက်တင်တပိတ်ကကို600,000အခုဆိုလို့ရှိရင်ကျန်ချာဖြစ်နေပြီဒီလိုရှိတင်းပို့တွေဘောက်တွေလည်းမတော်ရတော့ဆော်ရဆော်ရခက်ခဲဖြစ်နေပါတယ်ဒီကနေ့ကကျမရေးဆိုရင်အဲ့လိုပါပဲဘောက်တွေတင်းပို့တွေတော်လို့မရတဲ့အခါကိုခလေးမွေးမြင့်ခင်တွေရောမင်းမကောင်းတဲ့လူများတွေရောကုန်ဟာခက်ခဲဖြစ်နေပါတယ်
ရေချောင်းသွားလာမှုကိုကန့်သတ်စစ်ဆေးနေတယ်လို့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တမတော်ဘက်ကတော့တရားဝင်သတင်းထုတ်ပြန်ထားတာမရှိသလိုအခြေအနေကိုရှင်းရှင်းလင်းလင်းသိအောင်မေးမြန်းဖို့ကြိုးစားရမှာလဲဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့အောက်တိုဘာ28မှာဆုံးကလည်းရတိတော်မြို့နယ်ဘင်းတော်ကျေးရွာနီးအပီပီဆိုင်ရာကြက်ရှင်ဒီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငှားရမ်းသုံးပြတဲ့ဆက်လီတစည်းပြစ်ခတ်ခံရမှုကြောင့်မိလောင်ကျွမ်းခဲ့ပြီးအ ਨੇ ဆုံးသူဦးတည်2ယောက်သေရန်ရရှိခဲ့ပါတယ်သမရော်တရိမ်မှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကိုင်ဖွဲ့တွေစီးနှင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရာကနေတုတ်ပြန်ပြစ်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ်။ ICRC ကတော့ပြစ်ခတ်ခံရတဲ့ဆက်လီဟာ ICRC ရဲ့အကူအညီပေးရေးပစ္စည်းတွေကိုတည်ယူပို့ဆောင်ရမှာငှားရမ်းသုံးပြတဲ့ဆက်လီဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ခတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကိုနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။